2006 ခုနှစ်မှာဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝတ်ကိုထိုင်းစစ်တပ်ကဖြုတ်ချအာဏာသိမ်းပြီးခဲ့တဲ့နောက်ဒီသတင်းပတ်မှာတော့ရွက်ကောက်ပွဲရွက်ကောက်တင်မြှောက်ထားတဲ့အမတ်တင်နဲ့ဖွဲ့စည်းတဲ့ထိုင်းပါလီမန်ကိုပထမဆုံးအကြိမ်ပြန်လည်ဖွင့်လှစ်ခဲ့ပါပြီ။ပါလီမန်လွတ်တော်အသစ်မှာသက်ဆင်ရဲ့မဟာမိတ်တွေအများပြားပါဝင်နေပြီးတော့ပြပမှနေထိုင်နေတဲ့ဝန်ကြီးချုပ်ဟောင်းသက်ဆင်ပြီးတော့ပြန်လာဖို့ဟန်တပြပြင်းအနေထားကိုရောက်ရှိနေပါတယ်။ဒီကနေ့ဖွင့်လှစ်လိုက်တဲ့ထိုင်းပါလီမန်လွတ်တော်အသစ်နဲ့ပတ်သက်ပြီးဖြူသတင်းတော့လူးဝစ်ရာမီရက်စ်သင်ပြပို့ထားတာကိုဥရောပညင်ကတင်ပြပေးထားပါဗျ
။ဟုတ်ကဲ့ပါ။ထိုင်းပါလီမန်အသစ်ရဲ့လွှတ်တော်အစည်းအဝေးကိုထိုင်းပြည်ကြီးရဲ့သားတော်အင်ရှင်မင်းသားဘာဂျီယာလောင်ကွန်းကအခမ်းအနားနဲ့ဒီကနေ့ဖွင့်လှစ်ပေးခဲ့တာပါ။2006ခုနှစ်ဖေဖော်ဝါရီလမစ္စတာသက်ဆင်ကိုဝန်ကြီးချုပ်ယာရုကထွက်ပေးဖို့လမ်းမော်ကဆန္ဒပြပွဲတွေအချိန်မြင့်လာချိန်မှာမစ္စတာသက်ဆင်ကထိုင်းပါလီမန်ကိုဖျက်သိမ်းပစ်ခဲ့ပြီးတဲ့နောက်ရွေးကောက်တင်မြှောက်ထားတဲ့အမတ်တွေနဲ့ဖွဲ့စည်းထားတဲ့လွှတ်တော်အစည်းအဝေးပြန်လည်ကျင်းပနိုင်တာဒီကနေ့ဟာပထမဆုံးအချိန်ပါ။အဲ့ဒီနှစ်စက်တင်ဘာလမှာပဲထိုင်းစစ်တပ်ကအာဏာသိမ်းပြီးယာရုကဖြုတ်ချခဲ့တာကြောင့်ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာအဲ့ဒီကလေးကပြည်ပမှာနေထိုင်နေတာပါ။အာဏာသိမ်းထိုင်းစစ်တပ်ကခန့်အပ်တဲ့အိမ်ဆောင်အစိုးရတွေကမစ္စတာတက်ဆင်ကိုဆန့်ကျင်ကြသူတွေကသူ့ရဲ့ထိုင်းရက်ထိုင်းနိုင်ငံရေးပါတီကိုဖျက်သိမ်းပစ်ဖို့နဲ့သူ့ကိုလည်းနိုင်ငံရေးလောကထဲပြန်မဝင်ဖို့တားမြစ်အမိန့်တွေထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလကပြုလုပ်ခဲ့တဲ့ထိုင်းပါလီမန်ရွေးကောက်ပွဲတွေမှာတော့မစ္စတာတက်ဆင်ရဲ့မဟာမိတ်တွေပြန်လည်စုစည်းထားတဲ့ပြည်သူ့အာဏာပါတီ PPP ကအနိုင်ရရှိခဲ့ပါတယ်။ PPP အပါအဝင်မဟာမိတ်6ပါတီနဲ့ဖွဲ့စည်းလိုက်တဲ့ညွန်ပေါင်းအစိုးရဟာထိုင်းအောက်လွှတ်တော်ရဲ့အမတ်480နေရာမှာအမတ်300ကျော်နဲ့လွှတ်တော်ကိုထိန်းချုပ်သွားနိုင်ပါပြီ။မစ္စတာတက်ဆင်ကိုနိုင်ငံရေးထဲပြန်ဆွဲသွင်းဖို့ဆုံးဖြတ်ထားတဲ့သူ့ရဲ့မဟာမိတ်တွေနဲ့သူ့ကိုနိုင်ငံရေးထဲကနေဆက်ပြီးကန့်ထုတ်ထားခြင်းတဲ့သူတွေကြားကပရိပက္ခတွေကြောင့်တိုင်းပြည်ဖျူဖျဲဖြစ်မဲ့အန္တရာယ်ကိုတော့ရှောင်ရှားနိုင်ခဲ့ပြီလို့လေလာသုံးသပ်သူတွေကဆိုကြပါတယ်။မစ္စတာတက်ဆင်ကိုနိုင်ငံရေးထဲကထာဝရထုတ်ပယ်ထားခြင်းနဲ့သူ့ရဲ့အတိုက်အခံတွေလုံပန်းခဲ့ကြသမျှမအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းမစ္စတာတက်ဆင်အာဏာနဲ့ဝေးဝေးမှရှိနေဖို့အတွက်တခြားအာမန်ပြင်းပြင်းကြိုးမှမှုတွေကိုသူ့ရဲ့ပြိုင်ဘက်တွေကမလွဲမရှောင်သာနောက်ထပ်လှုပ်လာနိုင်တယ်လို့နိုင်ငံရေးပါမောက္ခတီတင်နန်ပေါန်ဆတ်ဟီရက VOA ကိုအခုလိုသုံးသပ်ပြပါတယ
် It depends how he plays the winning hand if he can be magnanimous and modest he can be patient and bide his time
ဒါကတော့တက်ဆင်ပေါ်မှာလည်းတည်တယ်သူ့မဟာမိတ်တွေနိုင်သွားတာကိုသူကအောင်ပွဲမှမရစ်ဖို့လိုတယ်သူ့ကိုသဘောထားကြီးကြီးနဲ့ခွင့်လွှတ်ကြမယ်ဆိုရင်သူကလည်းအဲ့ဒီလိုအခါအခွင့်ကိုတည်ငင်ခံပြီးစောင့်နိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံဟာအမျိုးသားပြန်လည်ရင်ကြားစေရေးနဲ့ကြည်အေးမှုတမျိုးတပုံစီကိုရောက်နိုင်တယ်။ဒါပေမဲ့တကယ်လို့သက်ဆင်ကသူ့မဟာမိတ်တွေအနိုင်ရတဲ့ပေါ်မူတည်ပြီးခပ်ပြင်းပြင်းဖြစ်အားတွေပေးနေရင်သူ့အတိုက်ခံတွေကိုကြောင်ပိတ်ဖို့လုပ်နေရင်အတိုက်ခံတွေကလည်းအလွန်ကြုံနေလောက်လာကြမှာပေါ့။သက်ဆင်ရဲ့ထိုင်းရထိုင်းပါတီကိုဖျက်ပစ်ဖို့လူလူလားလားရှိခဲ့ကြတာကိုပြန်ကြည့်ရင်တွေ့ရမှာပါ။အဲ့ဒီတော့သက်ဆင်ဟာကြောင်ပိတ်နေတယ်ဆိုရင်အတိုက်ခံတွေကလည်းနောက်တစ်ခါထပ်ပြီးသက်ဆင်ရဲ့အလိုတော်ကြီးပါတီကိုဖျက်ပစ်ဖို့ဝင်လေကြမှာမဟုတ်ဘူးပေါ့
ဘန်ကောက်မြို့ချူလာလောင်ကွန်းတက်ကတူကနိုင်ငံရေးပါမောက်ခမစ္စတာတီတင်နန်တုံ့တက်ပြသွားတာပါထိုင်းစစ်တပ်နဲ့မစ္စတာသက်ဆင်ကိုဆန့်ကျင်ကြတဲ့တခြားသူတွေကသူ့ကိုအာဏာအလွဲသုံးစားလုပ်မှုလပ်စားမှုတွေနဲ့စွပ်စွဲထားကြတာပါလူအများစုထောက်ခံမှုရရှိရေးဗျူဟာနဲ့မစ္စတာသက်ဆင်စီယုံထားသူတွေကတော့သူ့ကိုထောက်ခံကြတဲ့စင်ရဲနွမ်းပါသူထိုင်းပြည်သူအများစုဖြစ်ကြပါလေ။လာမယ့်တောက်ကြနေ့မှာထိုင်းဝန်ကြီးချုပ်တစ်ကိုရွေးချယ်ကြတော့မှာပါ။တခါကဘန်ကောက်မြို့တော်ရဲ့အုပ်ချုပ်ရေးမှူးဖြစ်ခဲ့ပြီးရုပ်မြင်သံကြားအချက်အပြုတ်စီစဉ်တင်ဆက်သူလည်းဖြစ်တဲ့အသက်82နှစ်အရွယ် PPP ပါတီခေါင်းဆောင်ဆာမတ်ဆွန်တာရာဝတ်ဟာထိုင်းဝန်ကြီးချုပ်ဖြစ်လာတော့မှာပါ။ဆရာနာတင်ပြီးတဲ့နောက်နိုနစ်သွားတဲ့ထိုင်းစီးပွားရေးကိုပြန်ဆွဲတင်မှုကိစ္စဟာထိုင်းအစိုးရအသည့်လှုပ်ဆောင်မဲ့နံပါတ်၁အစီအစဉ်ပါ။PPP ပါတီဟာရွေးကောက်ပွဲမဲဆွယ်ကာလမှာ2006ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်စီးပွားရေးဆိုင်ရာယင်းနှီးမြှုပ်နှံမှုအပေါ်ထိန်းချုပ်ထားတာတွေကိုပြန်လည်ရုပ်သိမ်းပေးဖို့အပအဝင်ရွေးကောက်ပွဲဂရီဂဝစ်တွေအများကြီးပြီးထားခဲ့ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ